အမေရိကန်နိုင်ငံက JP Morgan ဗန်ဒါယေးဝန်ဆောင်မှုကုမ္ပဏီကြီးကတရုတ်နိုင်ငံမှာလုပ်ကိုင်နေတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေအစဉ်ချောဖို့အတွက်ထိတ်တန့်အာဏာပိုင်အစိုးရအဖွဲ့ဝင်တွေရဲ့တာသမီတွေကိုငှားရမ်းအသုံးပြုနေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှန်ကန်မှုရှိမရှိဆိုတာကိုပြည်ထောင်စုအစိုးရကစုံစမ်းစစ်ဆေးနေတယ်လို့ထင်ရှားတဲ့အမေရိကန်သတင်းစာကြီးတစ်စောင်ကထုတ်ဖော်ရေးသားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လျှို့ဝှက်စာရွက်စာတမ်းတစ်ခုနဲ့တစ်ခုကိုအခြေခံပြီးတော့ထုတ်ဖော်ရေးသားလိုက်တာဖြစ်တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကြီးရဲ့အင်တာနက်စာမျက်နှာမှာစနေနေ့ကဖော်ပြထားပါတယ်။ဒါပေမဲ့သတင်းစာကြီးကအစိုးရရဲ့စာရွက်စာတမ်းတွေမှာကောပြင်ပမှတ်တမ်းမှတ်ရာတွေမှာပါ JP Morgan ရဲ့အလုပ်သမားငှားရမ်းမှုမှာစီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့ဝန်ထမ်းတွေကအရေးချင်းမပြည့်မီပဲခံထားတဲ့စတဲ့အချက်လက်တွေနဲ့ဆက်ဆက်နေတာမတွေ့ရဘူးလို့ဆိုပါတယ်။ JP Morgan ကအရင်ကတရုတ်နိုင်ငံဘဏ်လုပ်ငန်းစည်းကမ်းထိန်းသိမ်းရေးအကြီးအကဲအခုလောလောဆယ် China Everbright Group ရဲ့ဥက္ကဋ္ဌဖြစ်တဲ့တန်ရှောင်နှင်းရဲ့တားဖြစ်သူနဲ့မိထားဌာနရဲ့ထိတ်တန့်အရာရှိကြီးတဦးရဲ့တမိဖြစ်သူကိုအလုတ်ခံထားခဲ့တယ်လို့ဆိုပါတယ်မိထားဌာနအရာရှိကြီးတဦးရဲ့တမိဖြစ်တဲ့ဇောင်းချီချီဟာအစိုးရအတွက်ယထာလန်ဖောက်လို့ရေးလုပ်ငန်းတွေအများပိုင်းကုမ္ပဏီတစ်ခုဖြစ်အောင်ပြောင်းလဲဖို့အတွက်အကြံပေးလှုံ့ဆော်ခဲ့သူလည်းဖြစ်တယ်လို့သတင်းစာကြီးမှရေးသားထားပါတယ်ခင်ဗျာ